ထိုင်းနိုင်ငံမဲဆိုင်ကနေမြန်မာနိုင်ငံတာချီလက်ကိုမောင်းလာတဲ့ကားပေါ်မှာရန်ကုန်ကိုတင်ပို့မဲ့မူရစ်ဆေးဝါးထုတ်လုပ်မှုမှာတုံးတဲ့ဆိုရီယန်ဆိုင်ယာနိုက်ဓာတုကုန်ကျန်းတွေကိုမြန်မာရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပြီးဒါဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရက်လက်ဖြစ်တဲ့အကြောင်းတင်းငွေတွေကထိုင်းမူရစ်နေနေအဖွဲ့ ONCB ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောကြားလိုက်ပါတယ်။တရုတ်ကုမ္ပဏီတစ်ခုကနေတရားဝင်ဆိုင်ယာဆာရန်နေနဲ့တင်ပို့တဲ့ဓာတုဆေးဟာစိတ်ကြွဆေးပြားပေါင်းတန်း300လောက်ထုတ်လုပ်နိုင်တာဖြစ်တယ်လို့လည်းပြောပါတယ်။အကြောင်းအပြည့်စုံကိုမအေးမှကပြောပြပါလိမ့်မယ်ခင်ဗျာ။
ထိုင်းမူရစ်ဆေးဝါးနေနေအဖွဲ့ကဂျွန်လ10ရက်နေ့မှာပြုလုပ်သွားတဲ့သတင်းစာရှင်းလင်းပွဲမှာစိတ်ကြဆေးထုတ်လုပ်ရမှာအသုံးပြုတဲ့ဆိုဒီယမ်ဆိုင်ယာနိုက်တွေကိုထိုင်းဘက်ကနေမြန်မာဘက်ကိုအသွားမှာဖမ်းဆီးမိခဲ့တယ်လို့ထိုင်းမူရစ်ဆေးဝါးနေနေရဲ့အထူးတပ်ဖွဲ့ရဲ့အတွင်းရေးမှူးမစ္စတာစီရီယန်ရစ်ချ်ချိုင်းကခုလိုပြောသွားပါတယ
်ဂျွန
်လ3ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းမေဆိုင်ကနေတာချီလေးကိုမောင်းသွားတဲ့ကုန်တင်ကားကိုမြန်မာအာဏာပိုင်တွေကဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပါတယ်။ချင်းရိုင်လိုက်စင်နဲ့ကားမောင်းသူအသက်42နှစ်အရွယ်ထိုင်းနိုင်ငံသားစုံစောဝတ်ကိုလည်းဖမ်းဆီးစစ်ဆေးမှုတွေစတင်လုပ်ဆောင်နေပါပြီ။ကားပေါ်မှာတင်လာတဲ့ဆိုဒီယမ်ဆိုင်ယာနိုက်ဓာတုအလေးချိန်15တန်ရှိကြောင်းဖော်ပြထားပါတယ်။ထိုင်းဘက်ကနေတည်သွားတဲ့သတင်းကိုမြန်မာဘက်ကအချက်လက်ပေးခဲ့တယ်လို့လည်းသိရပါတယ်။ဓာတုဆေးတွေဟာထိုင်းနိုင်ငံမှာတော့ကန့်သက်ဆေးတွေဖြစ်ပါတယ်။ဖမ်းဆီးမိတဲ့ဓာတုဆေးတွေရဲ့ကာလတန်ဖိုးကိုတော့ထိုင်းနိုင်ငံဘက်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီဓာတုဆေးတွေကိုတာဝန်ယူပို့ခဲ့တဲ့တရုတ်ကုမ္ပဏီဟာတရားဝင်ဆက်ရွက်ဆက်လန်းတွေလုပ်ပြီးထိုင်းနိုင်ငံကနေတည်ဆောင်လာလို့ဆိုပါတယ်။ချွန်ပူရီပြည်နယ်ကနေရန်ကုန်ကိုရေလမ်းနဲ့ပို့ဆောင်မယ်ဆိုပြီးဆက်ရွက်ဆက်လန်းတွေရေးသားထားပြီးမှအခုလိုမျိုးရွှေတရိကံဒေတာကနေတဲဆောင်နေဆိုတာဟာမတင်ငါပြဖြစ်နေတယ်လို့လဲထိုင်းအနာပိုင်တွေကိုကိုကာပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ဒါအပြင်ထိုင်းနိုင်ငံကအလိုရှိနေတဲ့ငွေရတရခံပြီးနိုင်ဂျလန်ကရစ်ကိုလည်းတာချိလိုက်မှာဖမ်းဆီးခဲ့ပြီးမြန်မာဘက်ကပြန်လည်လွှဲပြောင်းပေးခဲ့တယ်ဆိုပြီးငွေရနေနေရေးအဖွဲ့အတွင်းရေးမှူးမစ္စတာစီရီယန်ရချချိုင်းကထုတ်ပေါ်ပြောဆိုသွားပါတယ်။ထိုင်းနိုင်ငံငွေရတရခံပြီးဂျလန်ရဲ့ပိုင်ဆိုင်တဲ့မြန်မာကျပ်ငွေ340အပါဝင်ကား3စီးစိုက်ကယ်8စီးအိမ်ချမ်းမြေနဲ့ရွှေ40ဘတ်သားကိုသိမ်းဆီးခဲ့ပြီးစုစုပေါင်းတန်ဖိုးငွေဘတ်သား20ကိုနိုင်ငံတော်အဖြစ်သိမ်းဆီးထားလိုက်ပြီလို့လည်းထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်ရှင်။